မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါနဲ့ပတ်သက်လို့မှတ်မှတ်မကန်ဖော်ပြနေတယ်လို့ဆိုပြီးသတင်း website တွေကိုပိတ်ဖို့အစိုးရကညွှန်ကြားတဲ့အပေါ် digital အခွင့်အရေးဆောင်ရွက်နေတဲ့အဖွဲ့တွေသတင်းလွတ်လပ်ခွင့်ဆောင်ရွက်နေတဲ့အဖွဲ့တွေကဝေဖန်လိုက်ကြပါတယ်တိုင်းရင်းသားသတင်းမီဒီယာတွေရဲ့အင်တာနက်စာမျက်နှာတွေအပါအဝင်အင်တာနက်စာမျက်နှာ220ခုကိုမတ်လတည်းမှာပိတ်ခဲ့တဲ့အပေါ်မြန်မာနိုင်ငံ digital အခွင့်အရေးဆောင်ရွက်နေကြတဲ့အဖွဲ့အစည်း250ကစုပေါင်းပြီးတော့ကန့်ကွက်ကြီးညာချက်ထုတ်ပြန်ပါတယ်။တယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီ၄ခုကိုအစိုးရရဲ့ညွှန်ကြားချက်အရတယ်လီနော့မြန်မာကအဲ့ဒီသတင်း website တွေကို mobile လက်ကင်ဖုန်းတွေကနေဝင်ဖတ်လို့မရအောင်ပိတ်ခဲ့တာပါ။အလားတူ MPD နဲ့ Mytel တို့ကလည်းရခိုင်ကရင်စားတဲ့တိုင်းရင်းသားဒေသတွေနဲ့ပတ်သက်တဲ့သတင်းတွေကိုပိတ်ခဲ့တာကိုလည်း Digital အခွင့်အရေးဆောင်ရွက်နေတဲ့အဖွဲ့တွေရဲ့ထုတ်ပြန်ချက်မှာရေးထားပါဗျ။ဒီလိုပိတ်ဖို့ညွှန်ကြားတာဟာနိုင်ငံတကာလူ့အခွင့်အရေးကိုချိုးဖောက်တာဖြစ်တယ်လို့ထောက်ပြပါဗျ။အစိုးရအနေနဲ့ COVID-19 ကပ်ရောဂါကိုအသုံးချပြီးသတင်းချက်လက်တွေကိုပိတ်တာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုပိုမိုတားဆီးတဲ့အပေါ်မှာစိုးရိမ်တယ်လို့လည်းဖော်ပြထားပါဗျ။ဒါအပြင်ရခိုင်နဲ့ချင်းပြည်နယ်တွေရဲ့ပြည်ရင်းစစ်ဖြစ်နေတဲ့မြို့နယ်ကိုမြို့နယ်မှာအင်တာနက်ဖြတ်ထားတာ6လကျော်နေပြီဖြစ်လို့အဲ့ဒီဒေသကပြည်သူတွေအတွက်သတင်းအချက်အလက်ရယူပိုင်ခွင့်နဲ့လွတ်လပ်စွာပြောဆိုနိုင်ခွင့်ထိခိုက်နေတာမို့အင်တာနက်ပြန်ဖွင့်ပေးဖို့လည်းတောင်းဆိုထားပါတယ်။အရေးပေါ်အခြေအနေတွေမှာသတင်းတွေကိုအချိန်နဲ့တပြေးညီသိနိုင်ဖို့အတွက်အစိုးရအနေနဲ့ website တွေ၊တီးသန့်ဖုန်းလိုင်းတွေဖွင့်ထားတဲ့လို့လည်းအကြံပြုပါတယ်။သတင်းမှတိုက်ဖြတ်နေတဲ့တစ်ချိန်တည်းမှာပဲသတင်းမီဒီယာလွတ်လပ်ခွင့်ကိုလည်းပေါ်ဆောင်ပေးဖို့အဖွဲ့အစည်း250ပါတဲ့ digital အခွင့်အရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကစုပေါင်းတောင်းဆိုခဲ့ကြပါတယ်။ COVID-19 နဲ့ပတ်သက်တဲ့သတင်းမှတွေတိုက်ဖြတ်ဖို့အတွက်ဆိုပြီးအခုလိုသတင်း website တွေပိတ်ခိုင်းတာဟာမြန်မာအစိုးရရဲ့အာဏာရှင်စနစ်လုံးရဖြစ်တယ်လို့ပြင်သစ်အခြေစိုက်နယ်စည်းမထသတင်းတောင်များအဖွဲ့ RSF ကလည်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။ရခိုင်တိုက်ပွဲသတင်းတွေထုတ်ပြန်တာနဲ့ပတ်သက်လို့ဖန်ဆီးခံရတဲ့ Voice of Myanmar website သတင်း editor ကိုနေမျိုးလင်းအပါအဝင်သတင်းသမား9ယောက်အကြမ်းဖက်မှုတိုက်ဖျက်ရေးဆိုင်ရာဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတယ်လို့လည်း RSF ကြေညာချက်မှာဖော်ပြထားပါတယ်။